နိုင်ငံတော်ဥပဒေမဲ့လေယာဉ်မြေတွေအသိခံရမှုမှာပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်စုဝန်ကြီးဌာနတို့အနေနဲ့လေသမားတွေအကျိုးအတွက်မျက်မျှတတ်တာမှန်မှန်ကန်ကန်ဆောင်ရွက်ပေးဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြက်ပြက်သားသားတိုက်တွန်းလိုက်ပါတယ်။အလားတူလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းလေယာဉ်ကိစ္စကိုရဲရဲဝံ့ထုတ်ဖော်ပေးကြဖို့ဦးဝင်းမြင့်ကပန်ကြားလိုက်တာပါ။မင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြမှာပါ
။ပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်စုဒုဝန်ကြီးတို့ကဥပဒေမဲ့လေယာဉ်မြေတွေအသိမ်းခံရမှုကိုဘယ်လိုဖြေရှင်းဆောင်ရွက်ပေးနေသလဲဆိုတာကိုပြည်သူ့လွှတ်တော်အစည်းအဝေးမှာတုံ့ပြန်ဖြေဆိုပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတရားရုံးနေအနေနဲ့ဥပဒေနဲ့အညီလေသမားတွေဘက်ကမှန်မှန်ကန်ကန်ဖြေရှင်းပေးဖို့အခုလိုပြက်ပြက်သားသားပြောဆိုလိုက်ပါတယ
်။ဥပဒေမဲ့လည်းအသိမ်းခံရတယ်။အသိမ်းနာခံရတယ်လက်ရှိလည်းလက်ရှိလုံခြုံစားတော့နေမြဲဖြစ်နေတယ်။လက်ရောက်ပိုင်ဆိုင်မှု imposition ကဘယ်လိုစီမှာရှိ။အဲ့တော့ဒီလိုအမှုမျိုးကိုဆွဲတာဒီဆွဲတဲ့ပုံမရဲ့အင်္ဂါရက်နဲ့ညီလားမညီဘူးလား။တရားရုံးကအလေးနဲ့သတိထားရမယ်။အင်္ဂါရက်နဲ့ညီရင်တော့ဟုတ်တာပေါ့။အခုအင်္ဂါရက်နဲ့ညီတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်တရားရုံးအနေနဲ့ဒါကိုဆွဲဆောင်ရင်ပြုမယ်ဆိုရင်အသိလဲခံရတယ်အသိခံရတယ်လူကစားကြမရှိဘူးပိန်တဲ့လူကထားကြနေရမရှိဘူးမလုံးတော့ဘူးအဲ့ဒီနှစ်ခုရှင်ပြီးတရားရုံးမှာဖြေရှင်းရမယ်ဆိုရင်တရားဥပဒေဆိုတဲ့ရည်ရွယ်ချက်မှန်ကန်မျှတတဲ့စီမီစီကံပဲကြောက်သွားမယ
်အရင်စစ်ဆိုးရလက်ထက်ကလေးကဥပဒေမဲ့တိမ့်ပိုက်ခံရတဲ့လေယာဉ်မြေတွေမှာတင်ပိုက်ခံရတဲ့လေသမားတွေညစ်နာနေတဲ့ကိစ္စနဲ့ပတ်သက်လို့မော်ဘီမြို့နယ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြည်သူ့လွှတ်တော်အစည်းအဝေးမှာသက်ဆိုင်ရာပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့ပြည်ထောင်ဝင်ကြီးဌာနပါဝင်တဲ့လေယာဉ်မြေနဲ့အခြားမြေများတင်ဆက်ခံရမှုပြည်လဲစီစီရေးဗဟိုကော်မတီကိုမေးခွန်းသုံးခုမေးခဲ့တာပါ။အဲ့ဒီမှာနောက်ဆုံးမေးခွန်းဖြစ်တဲ့တင်ပိုက်မြေများပြည်လဲစီစီရေးကော်မတီအစဉ်စဉ်ကစစ်ဆေးမှုတွေလုပ်နေတဲ့အချိန်မှာတရားစွဲဆိုခံထားရတဲ့လေသမားတွေရဲ့အမှုတွေကိုတရားရုံးဘက်ကနေဆိုင်းငံ့ပေးနိုင်ဖို့အစီအစဉ်ရှိမရှိဆိုတာကိုပြည်ထောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမြင့်အောင်ကဆိုင်းငံ့ပေးဖို့မရှိဘူးလို့တုံ့ပြန်ဖြေကြားခဲ့ပါတယ်
။ဒီမေခွန်းနဲ့ပတ်သက်ပြီးတရားရုံးများမှာဥပဒေတရားရအရာတားမြစ်ပိတ်ခင်ထားတဲ့ကိစ္စရပ်တွေမှာအပတည်ဆဲဥပဒေများနဲ့အညီတရားစွဲဆိုခြင်းပြုလုပ်နိုင်ပါလေ။တရားစွဲဆိုထားတဲ့အမှုများကိုဆိုင်းငံ့ပေးနိုင်ခြင်းနဲ့ပတ်သက်လို့လေသက်ဆိုင်ရာဥပဒေပြဋ္ဌာန်းချက်များနဲ့အညီသာတရားရုံးများကဆိုင်းငံ့မဲ့တုတ်ပိနိုင်မှာဖြစ်ပါလေ။ဒါကြောင့်လေယာဉ်မြေနဲ့အခြားမြေများတင်းစီခံရမှုများပြန်လည်စီစီကော်မတီအဆင့်မှာစုံစမ်းစစ်ဆေးမှုများပြုလုပ်နေခြင်းအတွင်းဘူကော်မတီကအပြစ်သက်ဆုံးဖြတ်မိလို့မှာတရားရုံးများ၌တရားစွဲဆိုခြင်းမပြုရန်နဲ့တရားစွဲဆိုထားတဲ့အမှုများကိုဆိုင်းငံ့ပေးရန်အစီအစဉ်မရှိပါကြောင်းရှင်းလင်းတင်ပြပါပါမယ်
။တခါလေယာဉ်မြေနဲ့အခြားမြေများတင်းဆက်ခံရမှုပြန်လည်စီစီရေးဘူကော်မတီကိုစားပြည်ထောင်ဝင်ကြီးဌာနဒုတိယဝင်ကြီးဘိုချုပ်အောင်စိုးကလည်းတရားစွဲခံရတဲ့လေသမားတွေအနေနဲ့အမှုကိုဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့အခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ထို့သို့ဆုံးလို့မြေများနေပတ်သက်ပြီးရေရလွှဲကြောင်းမှုများမပြည့်ပြတ်မီလူပုဂ္ဂိုလ်ဖွဲ့စည်းများမှ၎င်းတို့၏တွတ်တက်သောဆန္ဒအရာဒီစေဥပဒေများနှင့်တရားစွဲဆိုခြင်းပေါ်သက်ဆိုင်ရာတရားရုံးများမှလက်ခံစစ်ဆေးဆောင်ရွက်နေခြင်းဖြစ်ပါတယ်။တရားစွဲဆိုထားသည့်မှုကိစ္စများကိုဆိုင်းငံ့ထားပြီးရမှာတရားစွဲဆိုသူနှင့်တရားစွဲခံရသူဦးနှစ်ဖက်၏သဘောဆန္ဒအရာဒီရုပ်သိမ်းပြပြလာမှသာဒီစေဥတွေပြဆန်းကျင်များနေပြီတက်ဆိုင်ရာတရားရုံးမှညမှမှုတမှုချင်းလိုက်တာဆုံးဖြတ်သည့်လုပ်ငန်းရှင်များဖြစ်ပါကြောင်းပြန်လည်ရှင်းလင်းဖြေကြားပါတယ
်ဒီလိုဖြစ်ဆိုချက်တွေနဲ့ပတ်သက်လို့တည်သူလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကအခုလိုတုံ့ပြန်ခဲ့ပါတယ
်ဥပဒေမဲ့အသိခံပြီးအသိနဲ့ခံသေးတယ်သိတဲ့လူကလုပ်ငန်းရှင်ပတ်စံရှိတဲ့ပုံကူတွေအဲ့ဒီလူတွေနဲ့ဖက်ပြီးတော့တရားရုံးမှရင်ဆိုင်မှာဆိုတော့ပို့ဖြေရကိုနည်းနည်းစဉ်းစားဖို့ကောင်းတယ်ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပို့မလို့နဲ့ပဲပြောပါပြည်အောင်စုတရားလွှတ်တော်ချုပ်ဘက်ကရောလေယာဉ်မြင်တဲ့အခြားမြင်တာသိသိခံမှုဘိုးစစ်စစ်ကော်မတီရောဒါတော့သိသိခါကြရေရာလေးပြန်လဲသုံးတာနောက်တစ်ခုကိုယ်စလဲတွေကျွန်တော်အမြဲပြောတယ်မဲဆန္ဒရှင်မိဘပြည်သူတွေကမဲပေးထားမှန်မှန်မှန်ကန်ကန်ရက်တည်ကြပါခဲတဲ့ဝင်ဝင်လှုပ်ပြီးကြတွေ့ရှိချက်တွေတင်ပေးပါ
အစိုးတင်သွင်းတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့မော်ဘီမြို့နယ်မှာနှစ်ပေါင်း20ကျော်မြေယာအသိမ်းခံထားရတဲ့လယ်သမားတွေရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုလွှတ်တော်မှာတင်ပြခဲ့ပါတယ
်။လယ်သမားများဟာလယ်ယာဉ်ကြီးအစွန်အဖျားများမှာလမ်းဘေးမှာစသဖြင့်နေထိုင်ပြီးတော့အဲ့ဒီလယ်များမှာပဲကျဲကင်းများစိုက်ပျိုးပြီးတော့ဇဘာနဲ့ညများကိုရောနှောရိပ်ပြီးတော့ကြားသမျှဇဘာလေးတွေကိုစားသုံးကြရပါလေ။
အရင်နာဖဆစ်ဆိုရလက်ထက်1996-98ခုနှစ်မှာစစ်တပ်ဦးဆောင်တဲ့မြမစီးပွားရေးကော်ပိုရေးရှင်းကနေမော်ဘီမြို့နယ်တဝိုက်မြေဧက2000ကျော်တင်ပိုက်ခဲ့တာဖြစ်ပါတယ် အဲ့ဒီတဲကမြေဤက600ကျော်ကိုမြို့ပြအိမ်ယာဖွံ့ဖြိုးရေးဦးစီးဌာနကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်အဲ့ဒီကနေပြန်လည်ရောင်းချခဲ့တဲ့ပုဂ္ဂလိကပိုင်ရှင်တွေကလေသမားတွေကိုတရားစွဲဆိုခဲ့ကြတာဖြစ်ပါတယ်။ဒီလိုဥပဒေနဲ့တင်းစီခံရတဲ့မြေယာတွေနဲ့ပတ်သက်လို့အသိခံရတဲ့လေသမားတွေကိုဥပဒေနဲ့ပြန်ပြီးတရားစွဲတာမှန်ကန်သလားဆိုတဲ့ဥအောင်ဝင်းရဲ့မိကွန်းကိုပြည်ထရေးဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကကျူးကျော်လုတ်ကင်သူတွေကိုတရားစွဲတဲ့လုပ်ရတာဖြစ်တယ်လို့ဖြေဆိုသွားပါတယ်။ဒါအပြင်တင်ပိုက်ညီများပြန်လည်စီစီရေးကော်မတီဆင်စင်နဲ့တရားရုံးတွေရဲ့လုပ်ငန်းမတူတဲ့အတွက်လည်းတရားစွဲဆိုခံထားရတဲ့လေသမားတွေအရေးကိုတီးခြားစီတပြိုင်တည်းဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်ချုပ်အောင်စိုးကတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်။